American Intellectual Man Rand Paul ha 2016 ခုနှစ်သမရရွေးကောက်ပွဲမှာ Republican Party ဘက်ကဝင်ရောက်ရွေးခံဖို့ကြိုးပမ်းမယ်လို့အင်္ဂါနေ့ကပြောကြားလိုက်ပါတယ်။အသက်50နှစ်အရွယ် Rand Paul ဟာအခုလိုဝင်ရောက်ရွေးချယ်ခံမှုကိုသူ့ရဲ့ website မှာကြေညာခဲ့ပြီးတဲ့နောက်အလဲတောင်ပိုင်းပြည်နယ် Kentucky မှာသူ့ပေါ်ထောက်ခံသူတွေကိုမိကွန်းပြောကြားရမှာတော့သူ့အနေနဲ့ American ပြည်ထောင်စုမှာနိုင်ငံရေးခြေလှယ်မှုကင်းဝေးအောင်လှုပ်ဆောင်မယ်လို့ပြက်ပြက်သားသားပြောဆိုခဲ့ပါတယ်။သူဟာကန်တက်ကီပြည်နယ်ရဲ့အထက်လွှတ်တော်အမတ်အဖြစ်မကြာခင်ကမှရွေးကောက်ခံရတာပါ။ Rand Paul ဟာ Republican Party ဘက်ကသမရကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံဖို့ကြိုးပမ်းဖို့ကြေညာခဲ့တဲ့ဒုတိယမြောက်ပုဂ္ဂိုလ်ဖြစ်ပါတယ်။ပထမကြေညာခဲ့တဲ့ပုဂ္ဂိုလ်ကတော့ Texas ပြည်နယ်ကအထက်လွှတ်တော်အမတ် Ted Cruz ဖြစ်ပါတယ်။နောက်ထပ် Republican သမရကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရွေးချယ်ခံဖို့ကြေညာမဲ့အလားအလာရှိတဲ့ပုဂ္ဂိုလ်တွေကတော့ Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းJeb Bush, Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker နဲ့ Florida အထက်လွှတ်တော်အမတ် Marco Rubio တို့ဖြစ်ကြပါတယ်။ Democrat Party ဘက်ကသမ္မတကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရွေးချယ်ခံဖို့အလားအလာရှိသူနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကတော့သူ့ရဲ့သဘောထားကိုဒီလနှောင်းပိုင်းမှာထုတ်ပြန်ကြေညာဖို့ရှိပါတယ်ရှင်။